Welcome to the Voice of America in Burmese.
Torrentian Bound Tanita Nyanigama, a Moban Pijawa Lakamia. VOA American Diana Town Sally, New Malana Sally at Linlani Nyanigan season ago, Mimasanoji Nyani Chona Guani Kunanai. Washington DC Muro on the line to meet a Sakon Sakuna Sangaru on the day 18 Sunny Bobby. ကျွန်တော် ညဝင်း အောင် ပါ ဒီကနေ့ ညနေ ခင်း အစီ အစဉ် တွေ ကို တင် ဆက် သွား မှာ ပါ ခင်ဗျာ
ကျွန်မ ဧသနာ ကြော် ပါ ရှင် ဤရန် နိုင်ငံ ရဲ့ နျူကလီယာ အစီအစဉ် ဟာ ငြိမ်းချမ်း တဲ့ ရွေ ချယ် နဲ့ လှုပ်ဆောင် တဲ့ အစီအစဉ် ဖြစ် နေတဲ့ တေချာ အောင် လို့ အချက်လက် အစုံလင် ပါဝင် တဲ့ သဘော တူညီ ချက် ရဖို့ သတ်မှတ် ထား တဲ့ အချိန် တစ် နှစ် ဒီကနေ့ ပြည့်ပြီ ဖြစ် ပါ တယ် နောက်ကိုရီးယား နိုင်ငံ ရဲ့ လူ့အခွင့်အရေး အခြေအနေ တွေ ကို ရှုံး ချ တဲ့ ကုလသမဂ္ဂ ရဲ့ တလောက အဆုံးဖြတ်ချက် ကို ထောက် ခံ တဲ့ အမေရိကန် ပြည်အောင်စု နဲ့ တခြား နိုင်ငံ တွေ ဆိုးရွား တဲ့ အကျိုးဆက် တွေ နဲ့ ကြုံ ရ မယ် လို့ နောက်ကိုရီးယား က ချိန်ကျောက် သွား ပါ တယ် ဒီလိုမျိုး နိုင်ငံ တကာ နဲ့ data ရင်း သတင်း တွေ ကို တော့ ဒီ ညနေ ပိုင်း မှာ ကြားရ ပါ မယ် ကို ညံ ဝင်း အောင် ဟင်
ဟုတ်ကဲ့ ပါ ခင်ဗျာ KIA ကချင် ဘူလောင်း 23 ဦး မြန်မာ စစ်တပ် ရဲ့ လက်နက် ကြီး ထိမှန် သေး ဆုံး ပြီး တဲ့ နောက် မြန်မာ အစိုးရ ဘက်က တွေးဆုံ ရေး ကို ကမ်း လှမ်း လိုက် ပါ တယ် ဒီအစိုးရဘက်ကဒီနေ့ကညနေရေးအဖွဲ့အနေနဲ့လက်လောမှာဒီလိုဖြစ်ဖြစ်တဲ့ပြဿနာနဲ့ပတ်သက်ပြီးတော့မှာသူတို့နဲ့ညဉ့်ညံရေးအကျိုးဆောင်ဦးလမိုင်ခွန်ကြားပြောပြသွားတာပါဒီအကြောင်းနဲ့အတူမလေးရှားကမိုင်းတွင်းပေါက်ကွဲမှုကြောင့်မြန်မာအလို့သမားတွေသိဆုံးမှုအကြောင်းလေးဝင်ဆိုင်ဆွေးနွေးရှိမှသာနိုင်ငံရေးအကြံတည်ပြေလည်နိုင်မယ်လို့ဩစတြေးလျရောက်
ဤရန်နိုင်ငံရဲ့နျူကလီယာအစီအစဉ်ဟာငြိမ်းချမ်းတဲ့ရွေကျင်းတဲ့လှုပ်ဆောင်တဲ့အစီအစဉ်ဖြစ်နေတဲ့တေချာအောင်လို့အချက်အလက်အဆုံးပါဝင်တဲ့သဘောတူညီချက်ရဖို့ဤရန်နဲ့ကမ္ဘာအင်အားကြီး၆နိုင်ငံရဲ့နိုင်ငံသားရဲ့ဝင်ကြီးတွေ ညနိုင်ဖို့တတ်မှတ်ထားတဲ့အချိန်တစ်နှစ်ဒီကနေ့ပြည့်ပြီဖြစ်ပါတယ်ဇူလိုင်လမှာလည်းသဘောတူညီချက်မရဘဲနဲ့မူလတတ်မှတ်ထားတဲ့၆လပြည့်သွားခဲ့သလိုမျိုးအခုလည်းဗီယက်နာမြို့တော်မှာဆွေးနွေးပွဲကိုတင်းနှံလာနေနောက်ပိုင်းကိုရက်တိုးဆွေးနွေးကြဖို့ကြံ့ရွက်နေတယ်လို့နှစ်ဖက်အရာရှိတွေကတင်းနှံကလေးတွေကပြောသွားပါတယ် ညနိုင်မှုရဲ့အခြေအနေတွေကိုဆွေးနွေးကြဖို့အတွက်အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဂျွန်ကယ်ရီကတရုတ်နိုင်ငံသားရဲ့ဝန်ကြီးဝေါင်ညီနဲ့တင်းနှံလာနေမနေ့ပိုင်းမှာတွေ့ဆုံပြီးတော့နောက်ပိုင်းမှာလည်းအစည်းအဝေးတွေထပ်ရှိခဲ့တာပါ အမေရိကန်ဗြိတိန်ပြင်သစ်ရုရှားဂျာမနီနဲ့တရုတ်နိုင်ငံတို့ပါဝင်တဲ့P5+1နိုင်ငံတွေကနိုင်ငံသားရေးဝန်ကြီးတွေနဲ့အီရန်နိုင်ငံသားရေးဝန်ကြီးဂျာဗက်ဇာရီဖ်တို့ဩစတြေးလျနိုင်ငံဗီယက်နာမြို့တော်မှာဆွေးနွေးနေကြတာပါအီရန်နိုင်ငံရဲ့စီးပွားရေးကိုထိခိုက်စေတဲ့အရေးယူပိတ်ဆို့မှုတွေကိုဖယ်ရှားပေးပြီးတော့အီရန်ဘက်ကလည်းနျူကလ ီယာလက်နက်မတီထွင်ဘူးဆိုတာသေချာစေဖို့အတွက်ကာလရှည်ကြ
ကီကိုအလဲပတ်ရောက်ရှိနေတဲ့အမေရိကန်ဒုသမ္မတဂျိုးဘိုင်ဒန်နဲ့သူ့ရဲ့ဇနီးတို့ဟာရှေးဟူးဆွဲအော်တိုဒေါ့စ်ခရစ်ယာန်ရဲ့ဘာသာရေးကောင်းဆောင်ပက်ထရီယက်ဘာတိုလိုမီယိုရဲ့ခရီးစဉ်နောက်ဆုံးနေ့ဖြစ်တဲ့စနေနေ့မှာတွေ့ဆုံခဲ့ပါတယ်။အစ္စတန်ဘူမြို့မှာရှိတဲ့ဂရိစ်အော်တိုဒေါ့စ်စိန့်ဂျော့ချ်ဘုရားရှိခိုးကျောင်းကိုလည်းလဲပတ်ခဲ့ပြီးအဲ့ဒီမြို့ကတမိုင်းဝင်အကြီးဆုံးဆူလိမန်နီဘလီကိုလည်းတွားရောက်ခဲ့ပါတယ်။ဒုသမ္မတဘိုင်ဒန်ဟာတူရကီကောင်းဆောင်အနေနဲ့ဆီးရီးယားအရေးဆွေးနွေးဖို့အတွက်တောက်ကြနေကြတဲ့အစ္စတန်ဘူကိုရောက်နေတာဖြစ်ပါတယ်။တူရကီသမ္မတရီဆက်ဒါရိတ်အာတိုဝမ်နဲ့ဆီးရီးယားသမ္မတအာဆက်အဆိုးရအာနာကိုဘလို့အပြောင်းလဲလုပ်ရမလဲဆိုတာကို၈ရက်တည်းက၄နိုင်ကြာအစည်းအဝေးတစ်ခုမှာဆွေးနွေးခဲ့တယ်လို့ဒုသမ္မတဘိုင်ဒန်ကစနေနေ့မှာပြောသွားပါတယ်။အီရန်နဲ့ဆီးရီးယားမှာရှိတဲ့ IS စစ်သွေးကြွတွေကိုခုံလုံငွေမပေးဖို့လဲဆွေးနွေးခဲ့ကြတယ်လို့သူကပြောပါတယ်ခင်ဗျာ။
အာဖဂန်နစ္စတန်နိုင်ငံအရှိတ်အဝါမှာဗောလီဘောပြိုင်ပွဲတစ်ခုအတွင်းတင်းငရီနေ့အသေးခံဘုံးခွဲတိုက်ခိုက်မှုကြောင့်ကလေးအများပြားပါဝင်လူ90မကသေဆုံးပြီးတော့နောက်ထပ်အယောက်80လဲဒဏ်ရာရသွားခဲ့သလိုဒီနေ့တင်းလာနေမှာလဲနေတိုးခေါ်မြောက်အတလန်တစ်စစ်စာချုပ်အဖွဲ့ရဲ့တပ်ဖွဲ့ဝင်2ဦးသဘုံတွေရဲ့တိုက်ခိုက်မှုနဲ့သေဆုံးသွားရပါတယ်။ဒီနေ့အတွင်းမှာနေတိုးတပ်ဖွဲ့ဝင်63ဦးသေဆုံးခဲ့ရပြီးဖြစ်သလိုအဲ့ဒီထဲမှာတော့46ဦးကအမေရိကန်နိုင်ငံသားတွေဖြစ်ပါတယ်။ကဘူးမြို့တော်အရှိတ်အဝါမှာနိုင်ငံသားစစ်ရင်တန်းကိုစပိန်မှာတပ်ဆင်ထားတဲ့ဘုံးနဲ့တိုက်ခိုက်ခဲ့တာဖြစ်ပြီးတော့အရက်သားတအူးလဲဒဏ်ရာရသွားပါတယ်။ဒီနှစ်ကုန်ပြီးသွားတဲ့အထိဒေသခံတပ်ဖွဲ့တွေကိုပံ့ပိုးပေးဖို့နိုင်ငံတကာတပ်ဖွဲ့ဝင်တွေအာဖဂန်နစ္စတန်နိုင်ငံထဲမှာဆက်ပြီးတော့ရှိနေခွင့်ပေးပါမယ်ဆိုပြီးတော့အမေရိကန်နေတိုးတို့နဲ့ရယူထားတဲ့သဘောတူညီချက်ကိုအာဖဂန်အောက်လွှတ်တော်ကအတည်ပြုပေးလိုက်တဲ့အချိန်မှာပဲတင်းငရီနေမှာပိုက်တီကပြည်နယ်ရဟခဲလ်ခရိုင်ကဗော်လီဘောပွဲမှာတိုက်ခိုက်မှုဖြစ်ပွားတာဖြစ်ပါတယ်ရှင်။
အနောက်နိုင်ငံကစီးပွားရေးပိတ်ဆို့မှုနဲ့ရေနံစေးကြတာတွေကြောင့်ရုရှားအနေနဲ့ဒေါ်လာဘီလျံ100ကျော်လောက်ဆုံးဖို့ရှိနေတယ်လို့ရုရှားဗန်နာရေးဝန်ကြီးကပြောလိုက်ပါတယ်။အနောက်နိုင်ငံတွေရဲ့စီးပွားရေးပိတ်ဆို့မှုကြောင့်ရုရှားအနေနဲ့တစ်နှစ်ကိုဒေါ်လာဘီလျံ40လောက်ဆုံးရှုံးနိုင်တယ်လို့ဒီကနေ့မော်စကိုစီးပွားရေးဆွေးနွေးပွဲမှာအတန်ဆူလနော့ဖ်ကပြောလိုက်တာပါ။ယူကရိန်းရေးမှာပါဝင်ပတ်သက်မှုတွေအတွက်အမေရိကန်နဲ့ဥရောပသမဂ္ဂတို့ကရုရှားကိုပိတ်ဆို့မှုတွေပြုလုပ်ထားတာပါအပြည့်အဝရေးသဘောတူညီချက်ရယူထားပေမဲ့လည်းယူကရိန်းအစိုးရတပ်တွေကိုမကြာခဏခြုံငုံတိုက်ခိုက်မှုတွေဖြစ်နေတဲ့အရှေ့ယူကရိန်းမှာရုရှားလိုလားသူတွေကိုရုရှားကထောက်ပံ့နေတယ်ဆိုတာကိုငြင်းဆန်ထားပါတယ်30ရာခိုင်နှုန်းလောက်ကျသွားတဲ့ရေနံစေးကြောင့်ရုရှားအနေနဲ့တစ်နှစ်ကိုဒေါ်လာဘီလျံ100လောက်အထိဆုံးနိုင်တယ်လို့ဆိုလနော့ဖ်ကပြောသွားတာပါရေနံစေးကျတဲ့အတွက်လွန်ခဲ့တဲ့3လအတွင်းရုရှားရူပယ်ကဒေါ်လာနဲ့နှိုင်းယှဉ်လို့ရှိရင်23ရာခိုင်နှုန်းလောက်တန်ဖိုးကျသွားတယ်လို့ RIA University သတင်းဌာနကထုတ်ပြန်ပါတယ်ခင်ဗျာ
ဗီယိုအမေရိကန်အတန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1068 ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ပြည်ဦးအမေရိကန်တန်ကနေဒေတာရင်းသတင်းတွေဆက်ပြီးတော့ပြောပြပေးပါမယ်ရှင်။မြောက်ကိုရီးယားနိုင်ငံရဲ့လူ့အခွင့်အရေးအခြေအနေတွေကိုရှုံးချတဲ့ကုလသမဂ္ဂရဲ့တက္ကသိုလ်ကဆုံးဖြတ်ချက်ကိုထောက်ခံကြတဲ့အမေရိကန်ပြည်အောင်စုနဲ့တခြားနိုင်ငံတွေဆိုးရွားတဲ့အကျိုးဆက်တွေနဲ့ကြုံရမယ်လို့မြောက်ကိုရီးယားကပြင်းထန်တဲ့စကားလုံးတွေနဲ့အကြေညာချက်တစ်ခုထုတ်ပြန်သွားပါတယ်။ဒီလိုမျိုးလက်တော့ပြန်ဖို့ချင်းရောက်တာဟာမကြခင်မှာပဲနျူကလ িয়ার ဆန်းသတ်မှုတစ်ခုလုပ်ဖို့ရှိတယ်ဆိုတာအချက်ပေးလိုက်သလိုဖြစ်ပါတယ်။မြောက်ကိုရီးယားအမျိုးသားကာကွယ်ရေးကော်မရှင်ကအခြားခြားပါပါထုတ်ပြန်ထားတဲ့ဒီကြေညာချက်မှာတော့တောင်ကိုရီးယားလိုမျိုးအမေရိကန်ရဲ့မဟာမိတ်တွေဟာအဆင့်တန်းမရှိတဲ့သူတွေလို့ပြောထားပါတယ်။ထွက်ပြေးသွားတဲ့မြောက်ကိုရီးယားတွေကလည်းလူတံမှုမရှိသူတွေလို့ဆိုပါတယ်။အမေရိကန်ပြည်အောင်စုနဲ့သူ့နောက်လိုက်တောင်ကိုရီးယားနဲ့ဂျပန်တို့ဟာအပြင်းထန်ဆုံးအပြစ်ဒဏ်ကနေပြီးလွတ်မြောက်နိုင်မှာမဟုတ်ဘူးလို့လည်းမြောက်ကိုရီးယားကပြောပါတယ်။လူ့အခွင့်အရေးချိုးဖောက်မှုတွေအတွက်မြောက်ကိုရီးယားအစိုးရကို ICC နိုင်ငံတကာပြစ်မှုတရားရုံးမှာတင်မှုကိစ္စအတွက်လုံခြုံရေးကောင်စီမှမဲခွဲဆုံးဖြတ်ဖို့တိုက်တွန်းခဲ့တာကိုတုံ့ပြန်တဲ့အနေနဲ့မြောက်ကိုရီးယားကအခုလိုမျိုးချိန်ချောက်လိုက်တာပါ။မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းအစိုးရအဖွဲ့ဟာနိုင်ငံရေးအကျဉ်းသားတသိန်းကျော်ကိုဖမ်းဆီးထားပြီးတော့တပ်ဖြတ်နှိပ်စက်အတ္တမကျင့်ဒါတွေပြင်အတ္တမကိုဝင်ဖျက်ချခိုင်းတာတွေကိုလုပ်နေတယ်လို့ဆွဆွဲခံထားရပါတယ်ရှင
်။အငင်းပွားမှုဖြစ်နေတဲ့တောင်တရုတ်ပင်လယ်တဲကကျွန်းစုတွေပေါ်ကမြို့တုံးမဲ့အန်ဒီယေကိုရင်ဆိုင်နေရတဲ့ပင်လယ်လိပ်တွေကိုတရားမဝင်ဖမ်းယူမှုနဲ့တရုတ်တပ်ငါတဲ့6ယောက်ကိုဖိလစ်ပိုင်တရားရုံးကအပြစ်ရှိတယ်လို့ဆုံးဖြတ်ပြီးတရားကိုဒေါ်လာ300,000ဒဏ်ရာလိုက်ပါတယ်။ဒီတန်ငွေတွေကိုမပေးဆောင်နိုင်ရင်တော့ထောင်ဒဏ်တစ်နှစ်အများဆုံးကျခံရနိုင်ပါတယ်။ဒီတငါသေးတွေကိုအငင်းပွားမှုဖြစ်နေတဲ့ကြောက်တန်းကျွန်းစုတွေနားမှာသူတို့လှေတွေနဲ့အတူလိပ်အကောင်ကြီး950ကျော်ကိုပါဖမ်းဆီးရခဲ့တာပါအခုလိုဖမ်းဆီးမှုအတွက်တရုတ်နဲ့ဖိလစ်ပိုင်အကြားတင်းမာမှုတွေတိုးစေခဲ့ပြီးတရုတ်ကသူတို့ရေပိုင်နဲ့ထဲကဖမ်းသွားတဲ့တငါသေးတွေကိုလှေနဲ့ပြန်လွှတ်ပေးဖို့ဖိအားပေးနေခဲ့တာပါနှစ်နိုင်ငံချစ်ကြည်ရေးထိခိုက်စေမယ့်အပြုအမူမျိုးထပ်မလုပ်ဖို့ပေကျင်းကဖိလစ်ပိုင်ကိုသတိပေးထားပါတယ်ဖိလစ်ပိုင်ကတော့တငါသေးတွေကိုသူတို့ရဲ့စီးပွားရေးဇုန်ထဲမှာဖမ်းမိတာလို့ပြောထားပါတယ်တရုတ်တို့ကဘန်းယူကြောက်တန်းလို့နာမည်ပေးထားပြီးကမ္ဘာကစပက်တလီကျွန်းစုလို့အများသိကြတဲ့နေရာကိုတရုတ်ဖိလစ်ပိုင်မလေးရှားဗီယက်နမ်နဲ့ဘရူနိုင်းတို့ကပိုင်ပါတယ်ဆိုပြီးအငင်းပွားနေကြတာပါရေပူအဖြစ်တရုတ်ကတောင်တရုတ်ပင်လယ်အကုန်နီးပါးကိုသူတို့ပိုင်ပါတယ်ဆိုပြီးကြေညာထားပါတယ်ခင်ဗျာဒီကြဖြစ်ရတစ်ခုဖြစ်တဲ့တောင်တရုတ်ပင်လယ်ကမြေတွေကိုဖို့ပြီးအငင်းပွားမှုဖြစ်နေတဲ့နေရာမှာလင်ကွင်းဆောက်တဲ့တရုတ်ကိုဝေဖန်တဲ့အမေရိကန်ကိုတရုတ်ကလက်လွတ်စပယ်ဝေဖန်တယ်လို့တုံ့ပြန်ခဲ့ပါတယ်
တန်တရာကာလတစ်ခေါက်ရောက်တိုင်းမှာကဘာကြီးပူနွေးလာတာအပူလိုင်းဖြတ်တာနဲ့တခြားရာသီဥတုအစွန်းရောက်မှုတွေဖြစ်တတ်တာသဘာဝတရက်လိုဖြစ်လာနိုင်တယ်လို့ကဘာဝင်ကထုတ်ပြန်တဲ့အစီရင်ခံစာအစ်စ်မှပြောထားပါတယ်။အပူချိန်ကလည်းဆက်မှုဖွင့်ပြိုးတဲ့ကာလမရောက်ခင်ကနဲ့နှိုင်းရှင်ရင်2ဒီဂရီဆယ်လ်စီယပ်မြင့်တက်လာဖို့ရှိတယ်လို့လည်းသတိပေးထားပါတယ်။အဲ့လိုဖြစ်လာရင်လည်းနောက်ကြောင်းပြန်လှည့်လို့မရနိုင်တဲ့ပြောင်းလဲမှုတွေကြီးကြီးမားမားဖြစ်ပေါ်နိုင်တယ်လို့ကျွမ်းကျင်သူတွေကပြောနေကြပါတယ်။ Turn down the heat confronting the new climate normal အပူချိန်ကိုရှော့ချပါကမ္ဘာရာသီဥတုပုံစံသစ်ကိုရင်ဆိုင်မှုဆိုတဲ့ခေါင်းစဉ်နဲ့လေးလာမှုတွေကိုတော့ကမ္ဘာဘဏ်ကလှုံ့ဆော်နေတာမှာအခုထွက်လာတဲ့အစီရင်ခံစာကတတိယမြောက်အစီရင်ခံစာဖြစ်ပါတယ်။ရုပ်ကျွင်းလောင်စာအသုံးပြုလို့ထွက်လာတဲ့ပတ်ဝန်းကျင်ညင်ရန်မှုကနေလွန်ခဲ့တဲ့နှစ်30ကာလအတွင်းမှာလေးထုထဲဝင်ရောက်နေပြီးတော့ဒီရာစုနှစ်တစ်ဝက်ကြာရင်တော့ကမ္ဘာအပူချိန် 1.5 ဒီဂရီဆယ်လ်ဆီယပ်မြင့်တက်လာမှာဖြစ်တယ်လို့ကမ္ဘာဘဏ်ရဲ့ဒုဥက္ကဋ္ဌလည်းဖြစ်ဥရုရာသီဆိုင်ရာအထူးကိုယ်စားလှယ်လည်းဖြစ်တဲ့ Rachel Guy ကပြောပါတယ်။
ပြီးခဲ့တဲ့စနေနေ့ကအင်အား 6.8 ရှိတဲ့ငလင်လှုပ်ခဲ့တဲ့ဂျပန်ပြည်ရဲ့လယ်ပိုင်းမှာငလင်အသေးစားတွေဆက်လှုပ်နေတဲ့အတွက်လူသားစင်ပေါင်းများစွာဟာအကူအညီပေးရေးစခန်းတွေမှာဆက်လက်နေထိုင်နေရဆဲဖြစ်ပါတယ်။အဲ့ဒီငလင်မှာလူအနည်းဆုံး42ယောက်ဒဏ်ရာရခဲ့ပြီးအိမ်90ကျော်ဖျက်ဆီးခဲ့ပါတယ်။1998ဆောင်းရာသီအိုလံပစ်ကျင်းပခဲ့တဲ့တောင်တန်းထူထပ်တဲ့နေရာမှာအပျက်စီးတွေဟာထင်ထားတာထက်ပိုပြီးများနေပေမဲ့လူအများကအသေးပြောက်မရှိတဲ့အတွက်ဝမ်းသာနေကြပါတယ
်။နောက်ဆိုရနိုင်ငံတကာသတင်းတွေကိုမအေးတန်နာကျော်နဲ့ကိုငင်းညံတို့ကတင်ပြခဲ့ကြတာပါ။အခုတော့သတင်းပေးပို့ချက်တွေကိုတင်ဆက်သွားပါမယ်။KIA သင်တန်းသား23ယောက်ကြာဆုံးခဲ့တဲ့အစိုးရတပ်ရဲ့ပြစ်ခတ်တိုက်ခိုက်မှုနောက်ပိုင်းမှာနှစ်ဖက်တွေ့ဆုံဆွေးနွေးဖို့အတွက်အစိုးရဘက်ကကချင်လွတ်လပ်ရေးအဖွဲ့ KIO ကိုကမ်းလှမ်းထားပြီး KIO ကတော့အကြောင်းပြန်ကြားတာမျိုးမရှိသေးပါဘူး KIO လုပ်ငန်းညှိနှိုင်းအဖွဲ့ကပြောရေးဆိုခွင့်ရှိသူကတော့ထိုင်းနိုင်ငံမှာကျင်းပမဲ့တနိုင်ငံလုံးအပြစ်ခတ်ရစဲညှိနှိုင်းရေးအဖွဲ့အစည်းအဝေးနောက်ပိုင်းမှာတွေ့ဆုံပွဲရာရှိတယ်လို့ပြောပါတယ်လောလောဆယ်မှာတော့ကချင်ပြည်နယ်အတွင်းမှာနှစ်ဖက်တပ်တွေကြားပစ်ခတ်တာတွေရှိနေဆဲဖြစ်ပြီးနောက်ဆုံးအခြေအနေကို VOA သတင်းတော်ကိုမိုးစောကတင်ပြပါမယ်
။ဟုတ်ကဲ့ဒီလ19ရက်နေ့က KIO ဌာနချုပ်လိုင်ဇာအနီခေအဘွန်တောင်ကျောင်းမှာတက်ဆွဲထားတဲ့အစိုးရတပ်ကပစ်တဲ့လက်နက်ကြီးကြီးဟာ KIO ဗိုလ်တင်တန်းကျောင်းမှာပောက်ကွဲခဲ့တာကြောင့်တင်တန်းသား23ဦးကြာဆုံးပြီး KIO နဲ့အစိုးရတပ်အကြားမှာတင်းမာမှုတွေဖြစ်ခဲ့ပါတယ်။အခုရက်ပိုင်းမှာတော့အစိုးရရဲ့ပြိပခပြည်တိုင်းရေးအဖွဲ့ကဒီအဖြစ်ပြက်နဲ့ပတ်သက်ပြီးတွေးဆုံဆွေးနွေးဖို့ KIO ကိုကမ်းလှမ်းထားတယ်လို့ကချင်ငင်းချမ်းရေးအကျိုးဆောင်အဖွဲ့ကဦးလမိုင်ကွန်ကြာကပြောပါတယ
်။ဒီအစိုးရဘက်ကပြိပခပြည်တိုင်းရေးအဖွဲ့အနေနဲ့ဒီလက်လုံးမှာဒီလိုဟိုဖြစ်ပျက်တဲ့ပြဿနာနဲ့ပတ်သက်ပြီးတော့မှသူတို့နည်းနည်းဒါကိုတွေးဆုံရအောင်ဆိုတဲ့သဘောမျိုးနဲ့ဒီပြိပခပြည်တိုင်းရေးအဖွဲ့ကဟို KIO ဖွဲ့ကိုတော့သူတို့ဟိုကမ်းလှမ်းထားတာလို့ရှိတယ်ကြာဒါမှမဟုတ်ပြိပခလည်းအခုပါမတဲ့တုံ့ပြန်လာတာမရှိသေးကြတာလည်း
နှစ်ဖက်တပ်တွေကြားဖြစ်ပွားတဲ့တိုက်ပွဲနဲ့စီးရဲတင်းမာမှုတွေကိုရှော့ချနိုင်ဖို့အတွက် KIO နဲ့အစိုးရကိုယ်စားလှယ်တွေပါဝင်တဲ့ပြည်ပခညှိနှိုင်းရေးအဖွဲ့ကိုနှစ်ဖက်သဘောတူဖွဲ့စည်းခဲ့ပြီးတဲ့နောက်မေလကစတင်ပြီးလစဉ်ပုံမှန်တွေ့ဆုံဆွေးနွေးခဲ့တာဖြစ်ပါတယ်။အရေးပေါ်ကိစ္စရပ်တွေဖြစ်ပေါ်လာရင်ပုံမှန်တွေ့ဆုံတဲ့ရက်မတိုင်မီမှာတွေ့ဆုံဆွေးနွေးအဖြေရှာဖို့ကိုလည်းသဘောတူထားတာဖြစ်ပါတယ်။KIO ရဲ့လုပ်ငန်းညှိနှိုင်းအဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဦးတော်ခါကတော့ KIO ကိုယ်စားလှယ်အဖွဲ့ဟာထိုင်းနိုင်ငံမှာကျင်းပမဲ့တိုင်းသာလက်နက်ကိုင်အဖွဲ့တွေနဲ့ဆွေးနွေးပွဲနောက်ပိုင်းမှာလာတွေ့ဆုံနိုင်ပွဲရှိတယ်လို့ပြောပါတယ်။ဆို
တော့အခုသူတို့လည်းဥမာတိုင်းသာဆွေးနွေးပွဲဖို့ကချင်းမိုင်မှာလုပ်ဖို့ရှိနေတာရှိတယ်။အဲ့ဒါပြီးမှပဲသူတို့ပြန်ညှိနှိုင်းမှာပါ
မြန်မာနိုင်ငံကအဓိကအတိုက်ခံပါတီဖြစ်တဲ့မျိုးသားဒီမိုကရေစီအဖွဲ့ချုပ်က19ရက်နေ့ပြစ်ခတ်တိုက်ခိုက်တာနဲ့ပတ်သက်လို့ငင်းချမ်းရေးနဲ့တရားဥပဒေစိုးမိုးရေးကိုရှေ့ရှုပြီးတစ်ဖက်နဲ့တစ်ဖက်အပြစ်တင်တာတွေကိုရပ်ဆိုင်းဖို့အမှန်တရားဖော်ထုတ်ပြီးထိခိုက်နေတဲ့သူတွေကိုကျေနပ်အောင်ဆောင်ရွက်ပေးဖို့တောင်းဆိုကြောင်းဒီကနေ့ကြေညာချက်ထုတ်ပြန်ပါတယ် KIO ဘက်ကတော့ဒီပြစ်ခတ်မှုနဲ့ပတ်သက်ပြီးအပြစ်မှန်ဖော်ထုတ်ရေးအတွက်လူအရင်လူမှုအဖွဲ့အစည်းတွေသာမကကုလသမဂ္ဂနဲ့တရုတ်နိုင်ငံကပါပါဝင်ကူညီဆောင်ရွက်ရေးအတွက်ကမ်းလှမ်းဖို့စဉ်းစားနေပါတယ်။ဒီပြစ်ခတ်တိုက်ခိုက်မှုနဲ့ပတ်သက်ပြီးငင်းချမ်းရေးဆွေးနွေးပွဲတွေပြပြသွားမလားဆိုတဲ့တုံ့တမှုတွေထွက်ပေါ်နေပေမဲ့ KIO ကတော့နိုင်ငံရေးအရဆက်လက်ဆွေးနွေးပြီးအဖြေရှာဖို့ရှိနေတယ်လို့ဦးတော်ခါကပြောပါတယ
်။ KIO ရဲ့သဘောထားကနိုင်ငံရေးအရအဖြေရှာမယ်ဆိုတဲ့ဟာကိုရှင်းဆက်သွားမယ်။ဆွေးနွေးပွဲမလုပ်ဘဲနဲ့တော့အခြေမချနိုင်ဘူးလေ။
စကူရည်နေ့ပြစ်ခတ်တိုက်ခိုက်မှုနောက်ပိုင်းဒီလ22ရက်နဲ့23ရက်နေ့တွေကလိုင်ဇာဌာနချုပ်နဲ့မိုင်ဂျိုင်ယန်ဒေတာဘက်တွေမှာပြစ်ခတ်တိုက်ခိုက်တာတွေရှိတယ်လို့သတင်းတွေထွက်ပေါ်နေပါတယ်။ဒီပြစ်ခတ်မှုတွေနဲ့ပတ်သက်ပြီးအစိုးရတပ်ကလက်နက်ကြီးနဲ့ပြစ်ခတ်တာဖြစ်တယ်လို့ KIO ဘက်ကပြောဆိုသလိုအစိုးရတပ်ဖက်ကတော့ KIO ကစတင်တိုက်ခိုက်လို့ပြန်လည်ပြစ်ခတ်တာဖြစ်ကြောင်းပြောဆိုတာတွေလည်းရှိနေပါတယ်
။ VOA သတင်းတော်ကိုမိုးစောရဲ့သတင်းပေးပို့ချက်ပါခင်ဗျာ။အခုတော့မြေမြုပ်မှိုင်းနဲ့ဆိုင်တဲ့သတင်းပါဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာကျင်းပခဲ့တဲ့ဂျနီဗာခေါ်ရဲ့တတိယအကြိမ်အစည်းအဝေးမှာတက်ရောက်ခဲ့ကြတဲ့မွန်ပြည်သက်ပါတီအနေနဲ့ကတော့မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးဖြစ်စဉ်အနေအထားအရမြေမြုပ်မှိုင်းအသုံးပြုမှုနဲ့အမျိုးသမီးတွေအပေါ်အကြမ်းဖက်မှုစာချုပ်ကိုလက်မှတ်မထိုးခဲ့ဘူးလို့ပါတီခေါင်းဆောင်တွေကပြောပါတယ်အခြားတိုင်းသားလက်နက်ကိုင်အဖွဲ့တွေဖြစ်တဲ့ပိုးအလွတ်မြောက်ရေးအဖွဲ့ချုပ်ကတော့ကလေးစစ်သားအသုံးမပြုရေးစာချုပ်ကိုလက်မှတ်ထိုးခဲ့ပါတယ်ဒီစည်းဝေးကိုမြန်မာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနိုင်ငံတကာလက်နက်ကိုင်အဖွဲ့တွေလည်းတက်ရောက်ခဲ့တယ်လို့ဆိုပါတယ်။ဒီကြောင့်နဲ့ပတ်သက်ပြီးထိုင်းအခြေစိုက် VOA သတင်းတော်နိုင်ကွန်းအင်ကတင်ပြပါမယ်
။ဟုတ်ကဲ့ပါ။အမျိုးသမီးတွေကိုလိန်ပိုင်းဆိုင်ရာအကြမ်းဖက်မှုကလေးစစ်သားအုံပြမှု မြေမြုပ်မှန်အသုံးပြုမှုကိုရပ်ဆိုင်ဖို့ကိစ္စရပ်တွေအတွက်မြန်မာနိုင်ငံကတိုင်းဒေသလက်နက်ကိုင်ဖွဲ့စည်းတဲ့ပါဝင်နိုင်ငံတကာလက်နက်ကိုင်ဖွဲ့စည်းတွေကိုဖိတ်ခေါ်ပြီးတော့ဆွစ်ဇာလန်နိုင်ငံဂျီနီဗာမြို့မှာကျင်းပခဲ့တဲ့ဂျီနီဗာကောရက်တတိယကျင်းစည်းဝေးပွဲကျင်းပပြီးစီးခဲ့ပြီးဖြစ်ပါတယ်။ဂျီနီဗာကောစည်းဝေးကိုတက်ရောက်ခဲ့တဲ့မွန်ပြည်ထက်ပါတီအနေနဲ့ကလေးစစ်သားအသုံးပြုမှုနဲ့ပတ်သက်ပြီးပြီးခဲ့တဲ့2012ခုနှစ်မှာဂျီနီဗာကောနဲ့လက်မှတ်ရေးဆိုထားပြီးပြီမဲ့လည်းဒီအပစည်းဝေးမှာတော့မြေမြုပ်မှန်အသုံးပြုမှုနဲ့အမျိုးသမီးများပေါ်အကြမ်းဖက်မှုစာချုပ်ကိုလက်မှတ်မရေးထိုးခဲ့ပါဘူးဒီလိုလက်မှတ်မရေးထိုးရတာဟာလဲမြန်မာနိုင်ငံရဲ့တိုးတက်မှုမရှိသေးတဲ့ငြိမ်းချမ်းရေးဖြစ်စဉ်ကြောင့်လို့မွန်ပြည်ထက်ပါတီစူးစီချုပ်ဗိုလ်ချုပ်လီကောင်းကအခုလိုပြောပါတယ
်မိုင်းကိစ္စနဲ့ပတ်သက်ပြီးလက်မှတ်မထိုးရကလက်မိုင်းကိုကျွန်တော်တို့ကအဓိကမသုံးတာမဟုတ်ဘူးလိုအပ်တဲ့ချိန်မှကျွန်တော်တို့သုံးတယ်လိုအပ်တဲ့ချိန်သုံးတဲ့ခါမှာအခုကျွန်တော်တို့အပြစ်ခံရေးဆေးလုပ်တဲ့နိုင်ငံတော်အစိုးရဟာဘယ်ချိန်မှငြိမ်းချမ်းရေးရမှမသိသေးလို့ဒီမိုင်းကိစ္စကိုကျွန်တော်တို့ကကုကူကဝယ်ဖို့အတွက်သုံးတယ်ပြည်သူတို့ကိုနှစ်နာစီတဲ့ရွေးချယ်တဲ့တော့တာမဟုတ်တဲ့အခုလောလောဆယ်နိုင်ငံတော်အစိုးရကပြည်သူ့ရွေးချယ်တင်ပြတဲ့အစိုးရမှန်ပေမဲ့လည်းတကယ့်အစ်စ်မှမဟုတ်သေးဘူးညီညာကြီးကတကယ့်အစ်စ်မှမဟုတ်သေးတော့ကျွန်တော်လက်မိုင်းကိစ္စကကျွန်တော်မထိုးသေးဘူးအပြုသမီးနဲ့ကလေးငယ်များအပေါ်မှာလိန်ပိုင်းဆိုင်ရာနိုင်ငံမှုကြတော့ကျွန်တော်ပါတီကထိုးဖို့တော့အစီအစဉ်ရှိတယ်လောလောဆယ်မထိုးဖြစ်သေးတာကလက်မှတ်ထိုးပြီးတဲ့နောက်ဖြစ်ပေါ်လာမဲ့ဒီလုပ်ငန်းအတွက်ကိုကျွန်တော်ပါတီကလောလောဆယ်နိုင်ငံရေးချင်းတွေကရှုပ်ထွေးနေတော့အဲ့ဒီကိစ္စတို့အောင်တယ်မဖော်နိုင်မှာကြောက်လို့လက်မှတ်ကထိုးနိုင်တယ်ဒါပေမဲ့အဲ့ဒီအိဆာနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကိုသူတို့အကောင့်တွေဖော်ရကိစ္စကြတော့ကျွန်တော်ကအချိန်မပေးနိုင်ဘူးကုလောလောဆယ်အဲ့ဒီချင်းနေချင်းတွေကြောက်ကျွန်တော်လက်မှတ်မထိုးဖြစ်တာ
ဒီစည်းဝေးမှာတိုင်းတာလက်လက်ကန်ဖွဲ့တစ်ခုဖြစ်တဲ့ပိုးလူမြောက်ရေးဖွဲ့ချုပ်ကတော့ကလေးစစ်သားအသုံးမပြုရေးစာချုပ်ကိုလက်မှတ်ရေးထိုးခဲ့တယ်လို့အဖွဲ့ရဲ့ဥက္ကဋ္ဌဖြစ်သူခွန်မြင့်ထွန်းကအခုလိုပြောပါတယ
်ကျွန်တော်ဂျီနီဗာကောင်းမှာလက်မှတ်ရေးထိုးတာကဒီပရိကခအတွင်းမှာရှိတဲ့ကလေးသူငယ်တွေစားရှောက်ရေးအဲ့ဒီအချက်ကိုလက်မှတ်ရေးထိုးခဲ့တာပါအဓိကလက်မှတ်ရေးထိုးတာကတော့ကျွန်တော်အနေနဲ့ကလေးစစ်သားအသုံးပြုမှုကျွန်တော်တို့မှမရှိဘူးနောက်တော့ကျွန်တော်တို့ကလည်းဒါဒီကိစ္စကိုလည်းကျွန်တော်တို့ကိုယ်တိုင်လုပ်ဘူးနောက်ပြီးတော့ကျန်တဲ့ဆောင်ရွက်မှုတွေလည်းကျွန်တော်တို့ကကလေးစစ်သားအသုံးပြုလို့ရတာပဲကျွန်တော်ကာကွယ်တားဆီးသွားမှာပါ
ဒီဂျီနီဗာကောစည်းဝေးရဲ့အဓိကရည်ရွယ်ချက်ကတော့ကိုယ်တိုင်စီဝေးတက်ရောက်ခဲ့သူမွန်မြစ်ပါတီစီဦးစီးချုပ်ဗိုလ်ချုပ်လီကောင်းကအခုလိုပြောပါတယ
်သူစီဝေးရဲ့တည်းရဲ့ရွေးချက်ကဒီနှစ်ပါကောဖွဲ့ရဲ့လက်အောက်မှာရှိတဲ့ဖွဲ့ခွဲတွေပေါ့နံပါတ်၁ကလေးစစ်သားတွေနံပါတ်၂တက္ကစားတွေနောက်မြူးမီးတွေကိုလိမ်ပိုင်းဆိုင်ရာနိုင်ငံမှုစတဲ့ပါတက္ကစားတွေလန်မိုင်းမြေမြုပ်ဘုံကိစ္စတွေနောက်တစ်ချက်ကလူခွေးရေးဣတီဌာနခွဲကိစ္စတွေကိုသူတို့ကရှင်းပြရတယ်နောက်ဤဒီဖွဲ့တွေနဲ့ပတ်သက်ပြီးတော့လက်မှတ်ထိုးထားတဲ့တော်လိုင်းရေးဖွဲ့စည်းတွေကဘာလုံးမရှိတော်လိုင်းရေးဖွဲ့စည်းတွေဖိတ်ထားတဲ့လူအလုံး70လောက်ရှိတယ်ပတ်တာအခုကျွန်တော်သွားတဲ့စီးပွေးမှာအရင်ကလုံခဲ့တဲ့90နှစ်ကလေးကလက်မှတ်ထိုးထားတဲ့ဖွဲ့တွေရှိတယ်ထိုးထားတာကဥပမာဖိလစ်ပိုင်တို့စီးရီးယားတို့ဆူဒန်တို့ကြားတို့မှာကလေးစတားတွေလည်းသူတို့လက်မှတ်ထိုးတယ်နောက်လမ်းမိုင်းကစားသူတို့လက်မှတ်ထိုးတာရှိတယ်လူခွေးရေးနဲ့ပတ်သက်ပြီးတော့ဤဒီကစားလက်မှတ်ထိုးတာရှိတယ်နောက်မြူးတွင်းနဲ့ပတ်သက်တဲ့နိုင်ငံမှုကလက်မှတ်ထိုးတာရှိ
ဒီစည်းဝေးဟာကုလသမဂ္ဂဖွဲ့စည်းကိုစားဂျီနီဗာကောကဥဆောင်လုပ်ပေးတာဖြစ်တယ်လို့အခုလိုစည်းဝေးတက်ရောက်ရတဲ့အတွက်အကျိုးရှိတယ်လို့လည်းဗိုလ်ချုပ်လီကောင်းကပြောပါတယ်။မြန်မာနိုင်ငံမှာအစိုးရစစ်သားအပါအဝင်တိုင်းဒေသလက်နက်ကိုင်ဖွဲ့တွေကလည်းကလေးစစ်သားအုံပြုမှုရှိနေသေးတယ်လို့2012ခုနှစ်ဇွန်လ29ရက်နေ့ရန်ကုန်မြို့ကုလသမဂ္ဂကလေးများရန်ပုံငွေဖွဲ့ UNICEF မှာပြုလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲမှာကုလသမဂ္ဂသွေးမွေးချုပ်ရဲ့အထူးကူဆလဲမစ္စစ်ကုမာရစွာမီကနေပြောဆိုခဲ့ပါတယ်။ဒီဂျီနီဗာကောရစီဝေးကိုမြန်မာနိုင်ငံတိုင်းဒေသလက်နက်ကိုင်ဖွဲ့တွေဖြစ်တဲ့မွန်ပြည်ထက်ပါတီ KNU ခေါ်ကရင်မျိုးရာစီယုံတောင်ပိုင်းရှမ်းပြည်သတ်မတော်ခေါ် RCSSSA မြောက်ပိုင်းရှမ်းပြည်သတ်မတော် SSPP SSA ပိုးလူမျိုးရေးဖွဲ့ချုပ် KNU ကချင်လွတ်လပ်ရေးဖွဲ့တို့ပါဝင်တယ်လို့တခြားနိုင်ငံတကာဖွဲ့စည်းတွေဖြစ်တဲ့ဆူတန်၊စီးရီးယား၊လော၊ဖိလစ်ပိုင်၊ထိုင်း၊အာဖရိကတိုက်ကလက်နက်ကိုင်ဖွဲ့တွေလည်းပါဝင်နေပါတယ်။ဒီစီဝေးကိုဇူလိုင်လ18ရက်နေ့ကနေ20ရက်နေ့ထိကျင်းပခဲ့ပါတယ်ခင်ဗျာ။
ပြည်ဝေးသတင်းတော့နိုင်ကွန်းအင်ရဲ့သတင်းပေးပို့ချက်ပဲဖြစ်ပါတယ်။မြေမြုံမိုင်းကိစ္စကနေကြောင်မီသွေးတွင်ပေါက်ကွဲတဲ့သတင်းပဲတွားရအောင်ပါ။မလေးရှားနိုင်ငံဆာရာဝုတ်ပြည်နယ်ကူချင်းမြို့ကကြောင်မီသွေးတွင်ပေါက်ကွဲရမှာမြန်မာအပါဝင်နိုင်ငံသားအလို့သမား20ကျော်ထိခိုက်သေဆုံးဒဏ်ရာရမှုရှိခဲ့တဲ့အတွက်မြန်မာ2ဦးအပါဝင်လူ3ဦးသေဆုံးခဲ့ပြီးဒဏ်ရာရသူတွေမှာမြန်မာ6ဦးပါဝင်တယ်လို့မလေးရှားနိုင်ငံဆိုင်ရာမြန်မာတန်ယုံတာဝန်ရှိသူတွေကပြောပါတယ်။အကြောင်းပြေဆုံးကိုတော့ထိုင်းခြေဆိုင် VOA သတင်းတောက်မအေးမာကပြောပြပါမယ်
။မလေးရှားနိုင်ငံဆာရာဝတ်ပြည်နယ်တွင်းကကုချင်းမြို့ကြောင်မီသွေးမိုင်းမှာမြန်မာနိုင်ငံသား30ကျော်အလုပ်လုပ်ကင်နေတာပါ။စနေနေ့မနေ့ပိုင်းမှာတော့ကြောင်မီသွေးမိုင်းကနေဝါယာရှော့ဖြစ်ပြီးမီးလောင်တဲ့အတွက်လူ3ဦးသေဆုံးပြီးလူ20ကျော်ပြင်းထန်တဲ့မီးလောင်ဒဏ်ရာများရရှိခဲ့တာပါ။ဒီထဲမှာမြန်မာနိုင်ငံသား2ဦးသေဆုံးပြီး6ဦးဒဏ်ရာရရှိခဲ့ကြောင်းမလေးရှားနိုင်ငံမြန်မာတန်ယုံကအလုပ်သမားတန်အရာရှိ
ဦးမင်းမင်းဝင်းကပြောပါတယ်ဒီမှာကပြီးဆုံးတာတယောက်ပါတယ်တရားရတာ6ယောက်ဒီဘလို့ဖြစ်တယ်လဲဆိုတော့သူတို့ရေဟောပြောကြတာအရာတော့သူတို့စီကဒီဝါရ6မိုင်းထဲမှာဝါရ6ဖြစ်ပြီးတော့ပေါက်တယ်လို့ပြောတယ်တရားဝင်တွေကအားလုံးတရားဝင်တွေပါဗျအဲဒီမှာအဲ့ဒါကခုမှကျွန်တော်တို့ကဒီကဒီနေ့မှာမိုင်းထဲကနေပြီးတော့ဒီဆုံးတဲ့ကလေးရတယ်ဆိုတော့ညာဒီအားလုံးရောက်အောင်လုပ်ပါတယ်ကျွန်တော်ကလည်းအဲ
မြန်မာတန်ယုံကကိုယ်စားလှယ်ဖွဲ့ဟာကြောင်မီးသွေးမိုင်းကိုရောက်ရှိနေပြီးကုချင်းစေယုံမှာစေဝကုသနေတဲ့တန်ရရလို့တမားတွေကိုလည်းတွဲဆုံနေတယ်လို့စေကုသစရိတ်နဲ့နှစ်နာကြီးရရှိဖို့အတွက်ဆောင်ရွက်ပေးနေတယ်ဆိုပြီးဦးမင်းမင်းဝင်းကဆက်ပြောပြပါတယ်။မလေးရှားလူမှုအဖွဲ့အစည်းတွေကတော့အလုသမားတချို့ဟာကုံမာလို့ခေါ်တဲ့ကုံကြောက်ဆိုင်တွေမှာအလုလုဖို့ဆိုပြီးလာခဲ့ကြပေမဲ့တချို့ဟာအခုလိုမျိုးကြောက်မီးသွေးတွင်းမှာအလုလုရတာမျိုးပြောတဲ့အလုနဲ့ရတဲ့အလုတခြားစီဖြစ်နေတာမျိုးတွေကြုံရတယ်လို့ဆိုပါတယ်ဒီအတွက်သူတို့အနေနဲ့အဲ့ဒီလိုမလုချင်တဲ့သူတွေကိုနေရရင်ပြန်နိုင်အောင်စီစဉ်ဆောင်ရွက်ပေးတာတွေလုပ်ခဲ့တယ်လို့လည်းပြောပြပါတယ်မြန်မာတန်ယုံကတော့အခုကြောင်မီးသွေးမိုင်းကအလုသမားတွေဟာနှစ်ရှည်ကြာလုံနေတဲ့အလုသမားတွေဖြစ်ပြီးသူတို့ရဲ့သဘောထားဆန္ဒနဲ့ပဲအလုလာလုကြသူတွေဖြစ်တယ်လို့ဆိုပါတယ်သူတို့အားလုံးဟာတရားဝင်အထောက်အထားများရှိကြပြီးအဲ့ဒီကြောင်မီးသွေးမိုင်းမှာမြန်မာ32ယောက်အလုလုကန်နေတယ်လို့ဆိုပါတယ်မလေးရှားနိုင်ငံမှာတရားမဝင်ကောတရားဝင်ပါပေါင်းရင်မြန်မာအလုသမားတွေသိန်းခန်းလောက်ရှိပြီးအလုလုကန်နေကြတာပါအခုလိုမျိုးကြောက်မီးသွေးမိုင်းပေါက်ကွဲမိလာမှုဖြစ်တာဟာ2012ခုနှစ်တုန်းကတော့တကြိမ်ဖြစ်ဖူးခဲ့ကြောင်းမလေးရှားရောက်မြန်မာတွေကပြောဆိုခဲ့ပါတယ်ရှင
် VOA သတင်းတော်မအေးမာရဲ့သတင်းပေးပို့ချက်ပါခင်ဗျာ VOA ကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုရေဒီယိုကသာမကပဲ VOA ရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com စာမျက်နှာမှာအခုထုတ်လွှင့်နေတဲ့ဒီပိုင်းနဲ့ထဲမှာပဲနားဆင်နိုင်ပါတယ်အခုတော့ဩစတြေးလျဘက်ကမြန်မာအရေးလှူရှားသူတွေရဲ့သဘောထားကိုကြည့်အောင်ပါသမရကာကျုပ်လွတ်တော်နဲ့မြန်မာဒီမိုကရေစီခေါင်းဆောင်တို့လေးဝင်းဆိုင်တွေ့ဆုံဆွေးနွေးမှလက်ရှိဖြစ်ပေါ်နေတဲ့တိုင်းရင်းသားအရေးအပါအဝင်နိုင်ငံရေးအကျပ်တဲတွေကိုဖြည့်ရှင်းနိုင်မယ်လို့ဩစတြေးလျအစိုးရကိုမြန်မာဒီမိုကရေစီအင်အားစုတွေကပြောဆိုတိုက်တွန်းလိုက်ပါတယ်မြန်မာဒီမိုကရေစီပြည်ရင်ပြောင်းလဲမှုအတွက်ဩစတြေးလျအစိုးရအနေနဲ့လူသားချင်းစာနာမှုဆိုင်ရာအထောက်အကူအကြံတွေပေးဖို့ဘယ်နေရာတွေမှာအရေးတကြီးလိုအပ်နေပါသလဲဆိုတာတွေကိုဩစတြေးလျတန်အမတ်ကြီးကမေးခွန်းထုတ်ပါတယ်2015နှစ်တက်ကူကဆလို့မြန်မာနိုင်ငံမှာတွားရောက်တန်ဝန်ထမ်းဆောင်တော့မဲ့ဩစတြေးလျတန်အမတ်ကြီးနဲ့ဩစတြေးလျရောက်မြန်မာဒီမိုကရေစီအင်အားစုတွေတွေ့ဆုံခြင်းမှာပြောဆိုလိုက်တာပါမတ်ဆုမွန်ကအပြည့်စုံကိုပြောပြပါမယ
်ဩစတြေးလျနိုင်ငံရောက်မြန်မာဒီမိုကရေစီအင်အားစုကိုယ်စားလှယ်ခုနှစ်ဦးနဲ့မြန်မာနိုင်ငံကိုမကြာခင်မှာတွားရောက်တာဝန်ထမ်းဆောင်တော့မဲ့မြန်မာနိုင်ငံဆိုင်ရာဩစတြေးလျတန်အမတ်ကြီးနီကိုလတ်စ်ကိုဘယ်ဒိုဒီကနေ့နိုဝင်ဘာလ24ရက်နေ့မှာဩစတြေးလျနိုင်ငံ New South Wales မှာရှိတဲ့နိုင်ငံသားရေးရာနဲ့ကုံသွယ်မှုဌာနရုံးမှာတည်တံ့တွေ့ဆုံခဲ့ကြပါတယ်။မြန်မာနိုင်ငံတွင်းလက်ရှိဖြစ်ပေါ်နေတဲ့နိုင်ငံရေးအခင်းအကျင်းမြန်မာပြည်သူတွေအတွက်လိုအပ်နေတဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီတွေနဲ့ပတ်သက်လို့မြန်မာနိုင်ငံကိုတာအမတ်ကြီးမတော်ရောက်ခင်မှာမြန်မာဒီမိုကရေစီအင်အားစုတွေရဲ့အမြင်ကိုသိရှိနိုင်မှုနိုင်ငံသားရေးဌာနကဖိတ်ခေါ်ခဲ့တာဖြစ်တယ်လို့ကိုရိုင်းတက်ရောက်ခဲ့တဲ့မြန်မာရေးရာယုံညွှန်ကြားရေးမှူးဒေါက်တာမြင့်ချူကပြောပါတယ်
ဩစတြေးလျကနေမြန်မာပြည်ဆိုင်ရာသမ္မတကြီးအဖြစ်မစ္စတာနီကိုလတ်စ်ကော်ပိုကိုဆီလူဖို့ဆုံးဖြတ်ထားတာမို့လို့မြန်မာပြည်နဲ့ပတ်သက်ပြီးတော့အခြေအနေတွေကိုဘယ်လိုမြင်လို့ဘယ်လိုသုံးသပ်ကြလဲ။ဩစတြေးလျအစိုးရနဲ့ဩစတြေးလျတန်ယုံကနေမြန်မာပြည်အကျိုးအတွက်ဘာတွေလုပ်ပေးရမလဲ။ဘာတွေလုပ်ပေးစီရှင်မလဲ။ဘာတွေလုပ်ပေးနိုင်မလဲ။သတိဖြစ်ဒါတွေကိုကျွန်တော်တို့ကိုသူတို့ကဆွေးနွေးခိုင်းတယ်။ကျွန်တော်တို့ကလည်းဩစတြေးလျကနေလက်ရှိကူညီနေတဲ့အထောက်ပံ့အကူအညီပေါ်မှာကျွန်တော်တို့သုံးသပ်ပြရတယ်။နောက်ထပ်လေနိုင်ငံရေးရဗန်တမန်ရေးရလူသားချင်းစာနာတဲ့အကူအညီပေးရပို့ပြီးကူညီရအောင်ဆိုပြီးကျွန်တော်တို့ကိုယ်စားလှယ်ခုနှစ်ယောက်ပါဝင်ဆွေးနွေးကြပါတယ်ခင်ဗျာ
မြန်မာနိုင်ငံတွင်းမပြေလည်နိုင်သေးတဲ့တိုင်းရင်းသားလက်နက်ကိုင်တွေနဲ့အစိုးရတပ်ကြားစီးရဲတင်းမာနေတဲ့အခြေအနေလေးဝင်ဆိုင်တွေ့ဆုံဆွေးနွေးရေးကိစ္စတွေနဲ့ပတ်သက်လို့ဩစတြေးလျနိုင်ငံရောက်မြန်မာဒီမိုကရေစီအင်အားစုတွေရဲ့သဘောထားတွေကိုတင်ပြခဲ့တယ်လို့ဒေါက်တာမြင့်ချူကပြောပါတယ်
ဩစတြေးလျအစိုးရကမြန်မာနိုင်ငံရဲ့နိုင်ငံရေးပြဿနာတွေကို တဆိုင်သူတွေအားလုံးထွေးဆိုရှင်ရေးအဖြစ်ရှာရေးဆိုတဲ့ကိစ္စမှာထောက်ခံအားပေးဖို့ဩစတြေးလျအစိုးရအဆက်ဆက်နိုင်ငံခြားရေးဝန်ကြီးအဆက်ဆက်သမ္မတကြီးအဆက်ဆက်ကထွေးဆိုရှင်ရေးအဖြစ်ရှာရေးလမ်းကြောင်းပေါ်မှာသူတို့အမြဲတမ်းပဲကူညီအားပေးတိုက်တွန်းခဲ့တာတွေရှိတယ်။ဦးသိန်းစင်ရဲ့ဦးရွှေမန်းရဲ့ဗိုလ်ချုပ်ကြီးမေးအောင်လှိုင်ရဲ့ဒေါက်တာဆန်းစုကြည်ရဲ့ဆိုတာလူ၄ယောက်ကိုကျွန်တော်တို့ပြောနေတာမဟုတ်ဘူးခင်ဗျ။အဓိကကတိုင်းပြည်ရဲ့အစိုးရတိုင်းပြည်ရဲ့လွှတ်တော်တိုင်းပြည်ရဲ့တပ်မတော်နဲ့ဒီမိုစီအားလုံးရဲ့ကောင်းဆောင်ဒေါက်တာဆန်းစုကြည်ဆိုတဲ့သဘောမျိုးနဲ့ငရစုကြီး၄စုကအဓိကကြလို့ဒါကိုတွေ့ဆုံဆွေးနွေးဖြေရှားပြီးတော့ကိလေဖြစ်နေတဲ့တိုင်းသားဒီမျိုးစုပြဿနာတွေဒီမိုစီစိတ်သုံးနေတဲ့ပြဿနာတွေလူခွင့်ရေးတွေဆက်ပြီးချိုးဖောက်နေတဲ့ကိစ္စတွေဒင်းသမားတွေကိုနော်ဖိနှိပ်တပ်ဖြတ်နေတဲ့ကိစ္စတွေနော်လူမှုရေးနဲ့ပတ်သက်ပြီးတချို့လှုပ်ရှားတဲ့လူတွေကိုမတရားဖန်ဆီးချောင်ချနေတာတွေပြစ်ခတ်အစဲကြီးကိုလည်းချင်းချွဲပြီးလုပ်နေတာတွေဖွဲ့စည်းပုံချင်းကဥပဒေကိုလည်းပြည်သူ၅သန်းလောက်ကနေတောင်းဆိုထားတာပေါ့မှာအလစ်လူရှုပြီးတော့နော်အချင်းချွဲနေတာတွေလမ်းကြောင်းပြောင်းနေတာတွေဒီလိုဘာသာရေးပြဿနာတွေလူမျိုးရေးပြဿနာတွေလုပ်နေတဲ့ကိစ္စတွေဒါတွေအားလုံးဟာနိုင်ငံရေးလမ်းနဲ့တွဲဆုံဆွေးနွေးပြီးဖြေရှားမှပြည်သူအားလုံးကလည်းတက်တာရပါလိမ့်မယ်။ဩစတြေးလျအစိုးရကဒီဥစ္စာကိုတိုက်တွန်းပြီးတော့ဖိအားပေးဖို့ကျွန်တော်တို့ကဩစတြေးလျအစိုးရတောင်းဆိုတာဖြစ်ပါတယ
်။မြန်မာနိုင်ငံကို2015 January လကနေစလို့တွားရောက်တာဝန်ထမ်းဆောင်တော့မယ်။မြန်မာနိုင်ငံဆိုင်ရာဩစတြေးလျတန်မကြီး Nicholas ဟာ2006ခုနှစ်ကလည်းမြန်မာနိုင်ငံကိုတစ်ကြိမ်တွားရောက်လေ့လာခဲ့ပြီးဖြစ်ပါတယ်။ဩစတြေးလျနိုင်ငံဘက်ကမြန်မာနိုင်ငံအပေါ်အရေးတကြီးအကူအညီပေးနိုင်မယ်လူသားချင်းစာနာမှုဆိုင်ရာအကူအညီလိုအပ်ချက်တွေကဘာတွေရှိပါသလဲ။နောက်မြန်မာအရေးအပေါ်မှာမြန်မာဒီမိုကရေစီအင်အားစုတွေရဲ့တုံ့တက်မှုတွေနဲ့ပတ်သက်လို့ပြန်လည်မေးခွန်းထုတ်ဆွေးနွေးခဲ့တယ်ဆိုတဲ့အကြောင်းပြောပြပါတယ်
။တမတ်ကြီးကသူကစီးပွားရေးပညာရှင်နောက်ပြီးတော့နိုင်ငံတကာအကူအညီပေးရေးကိစ္စတွေမှာသူကကျွမ်းကျင်ပြီးဖြစ်တဲ့ကြောင့်ဒီတမတ်ကြီးရဲ့ဖန်တမန်ကြီးရဲ့တာဝန်တွေထဲမှာမြန်မာနိုင်ငံရဲ့ဖွံ့ဖြိုးတိုးတက်ရေးနဲ့လူသားချင်းစာနာတဲ့အကူအညီကိစ္စတွေကအထူးကိစ္စတရားဖြစ်နေပါလို့တော့ကျွန်တော်တို့သိရတယ်။ဒီလိုလည်းကျွန်တော်တို့ကဝန်တာတယ်။တမတ်ကြီးကကျွန်တော်တို့ကိုမရှင်းတဲ့ကိစ္စတွေကတော့ကျွန်တော်တို့လက်ရှိဦးသိန်းစီစိုးမှာအမြင်ကိုရှင်းရှင်းလင်းလင်းတူသိချင်တာနော်နောက်တစ်ခုကလက်ရှိတိုင်းသားမျိုးစုတွေနဲ့ပြစ်ခတ်ရဲ့ဆေးကိစ္စကြီးနော်မအောင်မြင်သေးတာဒီကျွန်တော်တို့အားလုံးကဒီပေါ်မှာတုံ့တက်ပြရတယ်လေပြည်သူစာနာထောက်ပါတယ
်မြန်မာနိုင်ငံအပေါ်မှာဩစတြေးလျအစိုးရဘက်ကလူသားချင်းစာနာမှုဆိုင်ရာကျန်းမာရေးပညာရေးနဲ့လူနေမှုဘဝခိုင်မာအောင်တည်ဆောက်နိုင်ရေးလိုအပ်တဲ့အကူအညီထောက်ပံ့တွေကိုကူညီပံ့ပိုးပေးနေပြီးတော့မြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းဖော်ဆောင်နိုင်ရေးအတွက်လည်းဖိအားပေးတိုက်တွန်းမှုတွေကိုဩစတြေးလျအစိုးရအနေနဲ့တောက်လျှောက်လုပ်ကိုင်နေတာဖြစ်ပါတယ်ရှင်
။မဆုမွန်ရဲ့တင်ပြချက်ပါခင်ဗျာ။ VOA ကထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့တည်သချင်းတောင်းခြင်းနဲ့ဆိုရင်တော့ VOA email လိပ်စာ burmese@voanews.com ကိုစာရေးသားနိုင်တယ်လို့စာရိုက်ကတဆင့်လဲဆက်သွင်းနေပါတယ်။လိပ်စာက VOA မြန်မာပိုင်းအစီအစဉ်တဆင့်စာရိုက်တစ်တာမှ855ရန်ကုန်စာရိုက်ကြီးဖြစ်ပါတယ်။ကျွန်တော်တို့အခုထုတ်လွှင့်နေတဲ့ရေဒီယိုအစီအစဉ် PP ချင်းမှာရုပ်မြင်သံကြားအစီအစဉ်တွေကို Asia Set 7 ဂျူဒူကနေဖမ်းယူရှုစားနိုင်ပါတယ်။အခုတော့သတင်းအကြီးအကျယ်ကိုမအေးတန်တာကျော်ကပြောပြပါမယ
်။အီရန်နိုင်ငံရဲ့နျူကလ িয়ার အစီအစဉ်ဟာငြင်းငြင်းနဲ့ရွေကျင်တဲ့လှုပ်ဆောင်တဲ့အစီအစဉ်ဖြစ်သေးကြအောင်လို့အချက်လက်အစုံလင်ပါဝင်တဲ့သဘောတူညီချက်ရဖို့သတ်မှတ်ထားတဲ့အချိန်တစ်နှစ်ဒီကနေ့ပြည်ပါတယ်။ဇူလိုင်လကလည်းသဘောတူညီချက်မရဘဲနဲ့မူလသတ်မှတ်ထားတဲ့6လပြည့်သွားခဲ့တယ်လို့မျိုးအခုလည်းဗီယက်နာမြို့တော်မှာဆွေးနွေးပွဲကိုတနင်္လာနေ့နောက်ပိုင်းမှာရပ်တိုးပြီးဆွေးနွေးကြဖို့ကြံရွယ်နေတယ်လို့နှစ်ဖက်အရာရှိတွေကတနင်္ဂနွေနေ့ကပဲပြောသွားခဲ့ပါတယ်။အနောက်နိုင်ငံတွေကစီးပွားရေးပိတ်ဆို့မှုနဲ့ရေနံစည်းကျတာတွေကြောင့်ရုရှားအနေနဲ့ဒေါ်လာတန်3000ကျော်လောက်အဆုံးဖို့ရှိတယ်လို့ရုရှားဗန်နာရေးဝန်ကြီးကမော်စကိုဆွေးနွေးပွဲစီးပွားရေးဆွေးနွေးပွဲမှာဒီကနေ့ပဲပြောသွားခဲ့ပါတယ်။မြောက်ကိုရီးယားနိုင်ငံရဲ့လူခွင့်ရေးအခြေအနေတွေကိုရှုံချတဲ့ကုလသမဂ္ဂရဲ့တလောကအဆုံးဖြတ်ချက်ကိုထောက်ခံကြတဲ့အမေရိကန်ပြည်အောင်စုနဲ့တခြားနိုင်ငံတွေဆိုးရွားတဲ့အကျိုးဆက်တွေနဲ့ကြုံရမယ်လို့မြောက်ကိုရီးယားကပြင်းထန်တဲ့စကားလုံးတွေနဲ့ကြေညာချက်တစ်ခုထုတ်ပြန်ပြီးတော့သတိပေးသွားပါတယ်။အငင်းပွားမှုတွေဖြစ်နေတဲ့တောင်တရုတ်ပင်လယ်တွေကကျွန်းစုတွေပေါ်ကမျိုးတုံးမဲ့အနေကိုရင်ဆိုင်နေရတဲ့ပင်လယ်လိပ်တွေကိုတရားမဝင်ဖမ်းယူမှုနဲ့တရုတ်တင်ငါးသည်၉ယောက်ကိုဖိလစ်ပိုင်တရားရုံးကအပြစ်ရှိတယ်လို့ဆုံးဖြတ်ပြီးတော့တယောက်ကိုဒေါ်လာ300,000ကျော်ဒဏ်ငွေရိုက်လိုက်ပါတယ်ရှင်
။ကျေးဇူးပါခင်ဗျာ။သတင်းအကျဉ်းချုပ်ကိုမအေးတန်နာကျော်ပြောပြခဲ့တာပါ။ဒီညနေအစီအစဉ်ထုတ်လုပ်ရမှုကမတ်တင်ဂီတိုက်ဖြစ်ပြီးအတန်လှင့်အင်ဂျင်နီယာကတော့ Audrius Rigas ဖြစ်ပါတယ်။ကျွန်တော်ကတော့ညဝင်းအောင်ပါ။ VOA American အတန်ညနေဘက်မြန်မာဘာသာအစီအစဉ်ကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ19.25ဒုကနေတင်ဆက်ခဲ့တာပဲဖြစ်ပါတယ်။ VOA ကိုနားဆင်တဲ့အတွက်အထူးပဲကျေးဇူးပါ။နောက်ထပ်2နာရီကြာမှာကျွန်တော်တို့တစ်ခါပြန်ဆောင်ရအောင်လားဗျာ။
This program has come to you from the Voice of America, Washington.